အိန္ဒိယအစိုးရကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ကလဒန်စီမံကိန်းကိုအလေးထားကာကွယ်လှုပ်ဆောင်နေတာဟာအိန္ဒိယရဲ့အကျိုးစီးပွားအပြင်ဒေသတွင်းမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိညှိလိုတဲ့သဘောလို့မြန်မာအရေးလှိလာသုံးသပ်သူတွေကမြင်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။ရခိုင်ပြည်နယ်အစ်စ်တွေမြို့ကိုဗဟိုပြုထားတဲ့ကလဒန်စီမံကိန်းထိခိုက်စေမဲ့အရေးကိုကာကွယ်တားဆီးတဲ့အနေနဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းပြီးဦးတွဲစစ်စင်ရေးတရက်ကိုဖေဖော်ဝါရီလ19ကနေမတ်လ2ရက်နေ့အထိပြုလုပ်ခဲ့တာပါအဓိကအားဖြင့် AA ရခိုင်တပ်မတော်ကိုနှိမ်နှင်းဖို့ဖြစ်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်ကလဒန်စီမံကိန်းကိုအကြောင်းပြချက်ပေးပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကိုရှင်းလင်းဖို့အိန္ဒိယစစ်တပ်ရဲ့အကူအညီကိုယူတယ်ဆိုဒီလိုပုံစံနဲ့ဖြေရှင်းနီးမှာအပြေထွက်ဖို့ခက်ခဲတယ်လို့အမေရိကန်ပြည်ထောင်စုကမြန်မာအရေးလှလာသုံးသပ်သူဒေါက်တာတင့်ဆွေကထောက်ပြပါတယ်
အခုနောက်ဆုံးဖြစ်လာတဲ့ AA နဲ့ပတ်သက်ရင်တော့ဟိုရိုးရိုးတဲ့နည်းနည်းလေးပို့ပြီးတော့ရှုပ်ထွေးလာတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်။အဲဒီကိစ္စမှာအိန္ဒိယကပမာစစ်တပ်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာကတော့သူ့ရဲ့စီးပွားရေးကျိုးစီးပွားနဲ့လုံလုံရေးကျိုးစီးပွားအတွက်ဖြစ်ပါတယ်။ AA ဘာကြောင့်ဒီချိန်ထိဒီလောက်ထိကြီးထွားအောင်ဖြစ်လာသလဲ။နေနေမှုနေနေကြီးကလည်းခုအိန္ဒိယမှာပါလာတော့ပို့ရှုပ်ထွေးလာတယ်အဲ့တော့ဒီကိစ္စကနိုင်ငံရေးကိစ္စတပီစီးရေးတစ်ခုတည်းနဲ့လေဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်တော့ကဟာနိုင်ငံရေးရောရှေ့လာလာရောချစ်ပြီးဖြည့်ရှင်းမှရမှာဖြစ်တဲ့အတွက်ခုချိန်မှာကျွန်တော်တို့မှန်းရတာပြောရတာခက်ခဲတဲ့ကာလပဲရှိသေးတယ်လို့ကျွန်တော်မြင်နေခင်ဗျ။အ
ိန္ဒိယနဲ့မြန်မာနှစ်နိုင်ငံတပ်ဖွဲ့တွေရဲ့ပူးတွဲစစ်ဆင်ရေးအတွင်းတဘုံစခန်းဆယ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီစစ်ဆင်ရေးကာလအပြီးနှစ်ပတ်အကြာမတ်လ16ရက်နေ့တုန်းကချင်းပြည်နယ်ပလဝါမြို့နယ်ကလဒန်မြစ်အတွင်းကြောက်တော်ကနေပလဝါကိုပြေးဆွဲနေတဲ့အစိုးရပိုင်းရတနာဝင်းကုန်တင်ဇက်သင်းမောတစ်စင်းကို AA လက်နက်ကင်တပ်ဖွဲ့ကပစ်ခတ်ခဲ့တာကြောင့်အဆိုပါဇက်မီးလောင်သွားခဲ့ပါတယ်။တကယ်တော့မြန်မာစီရေးနိုင်ငံရေးမှာအိန္ဒိယကအခုလိုဝင်ရောက်ကူညီနေတာဟာသူ့နိုင်ငံရဲ့အကျိုးစီးပွားအပြင်ဒေသတွင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိညှိလိုတဲ့သဘောဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ်
။ဘာလို့ဆိုရင်ကနဒါစီမံကိန်းကဘယ်ဆိုတာကကနဒါစီမံကိန်းမတိုင်ခင်ကနေကလည်းချက်ကိစ္စတွေရှိနေတာကတဘုံကိစ္စမီဇိုရန်တဘုံကိစ္စအိန္ဒိယဘက်ကလည်းငါဘက်ကတဘုံတွေပါရင်မင်းတို့စီကိုလာလို့ရှိရင်မင်းတို့နဲ့ငါတို့နဲ့ပေါင်းတိုင်မယ်မင်းတို့ဘက်ကလူတွေငါတို့ဘက်လာရင်လည်းဝိုင်းဝိုင်းမိချပေးကြမယ်။ဒီမှာတီယုတ်ကနေပြီးတော့ဗမာပြည်ထဲမှာစီပွားရေးစိတ်ပဲကျွန်တော်များများရထားရတယ်လည်းပါတယ်နဘရောဒီဘင်္ဂလားပြည်နယ်ကိုအိန္ဒိယသမုဒ္ဒရာထပ်ပေါ်ရသွားတယ်လည်းပါတယ်။အဲဒီမှာသူတို့အိန္ဒိယဘက်ကလည်းအဲ့ဒါတွေပြန်ကြည့်တော့သူတို့ဘက်ကလည်းတက်တဲ့လောက်တန်ပြန်ပြီးတော့ရာသီလောက်ပြန်ယူထားမယ်။ထင်းထင်းလောက်ပြန်ထိမယ်ဆိုတဲ့သဘောတွေပြန်ပါတယ်
။ဒီအချက်ပေါ်မှာဒေါက်တာတင့်ဆွေကလည်းသဘောတူပါတယ်
။အိန္ဒိယကဒီကလရမ်စီမံချက်ကြီးကိုသူတို့ကအလေးထားတာအမှန်ပဲခင်ဗျာ။ဘာကြောင့်လဲဆိုတော့သူတို့ရဲ့အရှိမြောက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးရေးအတွက်ပါအဲ့ဒီအရင်ကသူတို့ကဟိုတန်းငွေပိုက်လိုက်တော့မှနဝတလက်ထက်မှစီစဉ်ခဲ့သေးတယ်ဒါမလို့အဲ့ဒါကိုတရုတ်ကိုပေးလိုက်တော့သူကဒီနောက် project ဖြစ်တဲ့ Clarence စီမံချက်ကိုအားစိုက်ပြီးလုပ်ပါတယ်အဲ့ဒီစီမံချက်ကတရုတ်ကနေပြောတဲ့ပိုလန်မှာကြီးကြီးလောင်းလောင်းမပြောခင်နေရသူကစထားတာဖြစ်တယ်အဲ့ဒီအရင်ကဒီ Kukujo Radar စခန်းကိစ္စနောက်တစ်ခါဒါကကောင်ပြလုပ်ဖို့ပေါ့နော်ဟိုစစ်တွေစိတ်ကန်းစီမံချက်အဲ့ကိစ္စဒီနှစ်ခုတော့အိန္ဒိယကရပါတယ်အဲ့တော့ချုပ်လိုက်ရင်တော့တရုတ်ကလှုပ်ထားပြီးသားကိစ္စတွေအိန္ဒိယကနောက်ကနေလိုက်လိုက်ပြီးလှုပ်ရတဲ့ကိစ္စတွေကများနေတယ်ဒါကြောင့်ဒီကလဒန်စီမံကိန်းဟာအိန္ဒိယအတွက်ကျွန်တော်အရေးကြီးတယ်လို့ကျွန်တော်မြင်တယ
်ကလဒန်စီမံကိန်းဟာအိန္ဒိယနိုင်ငံကလကတာမြို့ကနေဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးရခိုင်ပြည်နယ်စစ်တွေမြို့စေကန်းကတဆင့်မြန်မာပြည်ကိုနှင်းပိုင်းပလဝမြို့ကိုဖြတ်ကာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်တဲ့အထိဆက်ဆက်ဖော်ဆောင်နေတဲ့ကုန်သွယ်ရေးလမ်းကြောင်းစီမံကိန်းကြီးဖြစ်ပါတယ်မြန်မာအစီအစဉ်ရလက်ထက်2008 AB လမှာသဘောတူညီခဲ့တဲ့ဒီစီမံကိန်းကိုအိန္ဒိယဘက်ကဒေါ်လာ384သန်းရင်းနှီးမြှုပ်နှံအကောင့်ထဲပေါင်းနေတာဖြစ်ပြီး2020ခုနှစ်မှာဒီစီမံကိန်းပြီးမြောက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ